Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ29ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်ကိုလိုင်းဒိုမီတာ7925ရောကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနှင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုကဗင်နီဇွဲလားအစိုးရပိုင်းရနေကုမ္ပဏီကိုပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပါတယ်။မြစ်ဆုံဆဲကိုအရေးစားတေးပြီးတော့တိဆောက်တာဒါမှမဟုတ်နေရာပြောင်းတိဆောက်တာလို့ဖွင့်မြမအစိုးရကစဉ်းစားနေပါတယ်။မြမဒီမိုကရေစီအရေးကိုတက်ကြွစွာကူညီခဲ့သူအိန္ဒိယကာဝေးရေးဝန်ကြီးဟောင်းဂျော့ချ်ဖာနန်ဒက်စ်ခွဲလွန်သွားပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မအီတာဇင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျ
။ကောင်းပါပြီရှင်။2018ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး NLD ပါတီကစတင်လှုပ်ဆောင်လိုက်တဲ့သတင်းတွေမှာကြားဖို့ရှိတာကတော့
ဒီမိုကရေစီစံနှုန်းများနဲ့ညီညွတ်ခြင်းမရှိသေးတဲ့ပြဋ္ဌာန်းချက်တွေရှင်းအောင်ညီညွတ်ခြင်းမရှိဘဲကွဲလွဲဆန့်ကျင်နေတဲ့ပြဋ္ဌာန်းချက်တွေပြည်တွင်းငြိမ်းချမ်းရေးအတွက်မရှိမဖြစ်လိုအပ်တဲ့စစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုထူထောင်ရေးအတွက်အဟံအတားဖြစ်နေတဲ့
အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေပြည့်စင်နိုင်ရေးအတွက်လွတ်တော်မှာပူပေါင်းကွန်ပလီတရဖွဲ့စည်းရေးအဆိုကို NLD ပါတီကတင်သွင်းတဲ့အပေါ်တမရတာကိုယ်စားလှယ်ရေဖက်ကကန့်ကွက်တာနဲ့ပတ်သက်ပြီးအမြင့်သဘောထားတွေကိုကြားမှာဖြစ်တယ်လို့တရားလွတ်တော်ရှင်နေကြီးဦးကိုနီးနဲ့အငားရင်မောင်ကိုနေဝင်းတို့လှုပ်ကြံခါတဲ့အပေါ်အမှန်တရားပေါ်ပေါက်အောင်ကြိုးပမ်းဖို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တောင်ဆန်းစုကြည်ကတိုက်တွန်းလိုက်တဲ့သတင်းကိုတင်ပြတော်ဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့မအိတ်တို့ကပြောပြပေးပါအောင်ရှင
်ဗင်နီဇွဲလားအစိုးရပိုင်းရေနံကုမ္ပဏီကိုသမ္မတဒေါ်နယ်ထရပ်အစိုးရကပိတ်ဆို့ရည်ရွယ်မှုတွေချမှတ်လိုက်ပြီးဒါဟာဗင်နီဇွဲလားပြည်သူတွေရဲ့ပိုင်ဆိုင်မှုကိုထိန်းသိမ်းထားလိုတဲ့အတွက်လှုပ်ဆောင်ခြင်းဖြစ်ကြောင်းပြောပါတယ်သမ္မတနီကိုလတ်စ်မာဒူရိုအစိုးရလက်အောက်မှာဗင်နီဇွဲလားပြည်သူတွေဟာဖိနှိပ်ချုပ်ချယ်မှုတွေနဲ့စီးပွားရေးအကျတဲတွေကိုအလုံလောက်ခံစားခဲ့ကြရပြီးဖြစ်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်တုန်ကတနင်္လာနေ့မှာပြောပါတယ်ဒီကနေ့ချမှတ်လိုက်တဲ့ပိတ်ဆို့ရေးယူမှုကြောင့်သမ္မတမာဒူရိုနဲ့သူ့အစိုးရအနေနဲ့ဗင်နီဇွဲလားပြည်သူတွေရဲ့ပိုင်ဆိုင်မှုကိုလူယူလို့မရနိုင်တော့ဘူးလို့လည်းဂျွန်ဘိုလ်တုန်ကမနေ့တနင်္လာနေ့ကပြောပါတယ်ဒီပိတ်ဆို့ရေးယူမှုကြောင့်အမေရိကန်ပြည်ထောင်စုထဲမှာရှိတဲ့ဗင်နီဇွဲလားအစိုးရပိုင်းPDVSA ရန်ကုမ္ပဏီရဲ့ပိုင်ဆိုင်မှုတွေကိုကန့်သတ်ထိန်းချုပ်ထားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းအဲ့ဒီကုမ္ပဏီနဲ့စီးပွားလုပ်ပိုင်ခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်။ PDVSA ရဲ့အမေရိကန်လက်အောက်ခံကုမ္ပဏီ Citgo ကတော့ဗင်နီဇွဲလားကရန်တွေကိုချက်ပြီးအမေရိကန်မှာလက်လီဓာတ်ဆီဆိုင်တွေဖွင့်ရောင်းနေတဲ့လုပ်ငန်းတွေကိုပုံမှန်လုပ်ပိုင်ခွင့်ရှိမှာဖြစ်ပါတယ်။ဒါပေမဲ့ Citgo ကရသမျှဝင်ငွေတွေကိုတည်ထောင်အကောင့်ဖွင့်ပြီးထိန်းသိမ်းထားမှာဖြစ်ပါတယ်။
မင်းကဆိုရလုပ်ငန်းတချို့နောက်တစ်ခါပြန်ပေးမယ့်အရေးကိုရှောင်ရှားလိုတဲ့အကြောင်းသမ္မတထွန်းကပြောဆိုထားပေးမယ်လေဒီဝင်ခွင့်အမှတ်တွေနဲ့အငင်းပွားနေတဲ့ American Mexico နေသားမှာဒတိုင်းဆောင်ရည်ကိုတော့အလျှော့မပေးဘဲနဲ့သူ့သဘောတိုင်းဆက်လက်ရည်တည်မယ့်အကြောင်းအင်ဗီရောကပြောဆိုသွားပါတယ်အစိုးရလုပ်ငန်းတွေရပ်ထားရတဲ့အဖြစ်မျိုးထပ်ကြုံမှုသမ္မတထွန်းမလိုလားတဲ့အကြောင်းအင်ဗီရောပြောခွင့်ရ Sarah Sanders ကပြောဆိုထားတာပါအမေရိကန်ပြည်သူတွေကိုကာကွယ်ဖို့နဲ့နေဆက်လုံခြုံရေးရှိဖို့ရည်မှန်းတဲ့အကြောင်းအစိုးရလုပ်ငန်းတချို့ရပ်လိုက်ရတဲ့အဖြစ်မျိုးနောက်ထပ်မကြုံရအောင်ပြဿနာကိုအမှန်တကယ်ဖြေရှင်းနိုင်မယ့်နည်းလမ်းကိုနောက်သတင်းသုံးပတ်အတွင်းဒီမိုကရက်တွေအချိန်ယူနေနိုင်သွားမယ်လို့မျှော်လင့်တဲ့အကြောင်း Sarah Sanders ကပြောဆိုလိုက်တာပါအမေရိကန်သမိုင်းမှာအချိန်ကြာဆုံးအစိုးရလုပ်ငန်းတချို့ပိတ်ထားရခဲ့ပြီးတဲ့နောက်ဒီနေ့မှတော့အစိုးရရုံးတွေပြန်ဖွင့်နေပါပြီ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတာနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့အနေနဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်ခဲ့ခြင်းရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့လုပ်ငန်းတွေမကြခင်ပြီးဆုံးတော့မှာဖြစ်ကြောင်းယာယီရှိနေချုပ်မက်သျူဝစ်တေကာကတင်းနေလာနေမှာပြောကြားလိုက်ပါတယ်စုံစမ်းစစ်ဆေးမှုတွေဟာပြည်လူနေပါဖြစ်နေပြီးဖြစ်ကြောင်းဒါကြောင့်မစ္စတာမူလာရဲ့အစီရင်ခံစာကိုမကြခင်မှာတွေးကြရလိမ့်မယ်လို့မျှော်လင့်ကြောင်းဝါရှင်တန်ဒီစီမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဘိုးဆိုးရရှိနေချုပ်မက်သျူဝစ်တေကာကပြောပါတယ်အရင်ဘိုးဆိုးရရှိနေချုပ်ဂျက်ဖ်ဆက်ရှင်စ်ကိုသမ္မတထရမ့်ကအရာတို့ကဖယ်ရှားလိုက်ပြီးတဲ့နောက်နိုဝင်ဘာလကစလို့မက်သျူဝစ်တေကာဟာယာယီရှိနေချုပ်တာဝန်ကိုထမ်းဆောင်နေကြတာပါရုရှားကိစ္စစုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်ကုတ်ကဲရမယ်တာဝန်ကနေနှုတ်ထွက်လိုက်တဲ့အတွက်ဂျက်ဖ်ဆက်ရှင်စ်ကိုသမ္မတထရမ့်ကအကြင်ကြင်ပြစ်တင်ဝေဖန်ခဲ့ပါတယ်မက်သျူဝစ်တေကာကတော့မစ္စတာမူလာရဲ့လှုပ်ဆောင်မှုတွေအပေါ်အစောပိုင်းကဝေဖန်ပြောဆိုမှုတွေရှိခဲ့ပေမဲ့အဲ့ဒီလုပ်ငန်းကိုကြီးကြပ်ကုတ်ကဲရမယ်တာဝန်ကနေနှုတ်ထွက်ခဲ့ခြင်းမရှိပါဘူးအထက်လွှတ်တော်ရဲ့အတည်ပြုချက်ရနိုင်မှုစောင့်နေတဲ့ဘိုးအစိုးရရှိနေချုပ်အဖြစ်ခံထားရည်အမည်စင်းတင်သွင်းခံထားရသူဝီလျံဘာကတော့မစ္စတာမူလာရဲ့အစီရင်ခံစာကိုအများပြည်သူအားလုံးသိရှိနိုင်အောင်ထုတ်ပြန်သွားမယ်လို့သူ့ကိုယ်ရာထူးခံထားရေးကြားနာပွဲအတွင်းထွက်ဆိုခဲ့ပါတယ်
ဒီနေ့ပညာကုမ္ပဏီကြီးဖြစ်တဲ့ဟွာဝေးကအမေရိကန်ပြည်ဟောင်းစုကရာစုံဝေးကျောင်းအရာသူ့ပေါ်မှာဆွဆွဲထားတဲ့ငွေကြေးမတမာမှုတွေနဲ့ညာနာမှုပိုင်းကိုခိုးယူရေးဆွဲဆွဲချက်တွေပေါ်မှာညှင်းဆိုလိုက်ပါတယ်။ဟွာဝေးနဲ့သူရဲ့အကျိုးတူကုမ္ပဏီတွေလက်အောက်ခံကုမ္ပဏီတွေအနေနဲ့ဒီဆွဆွဲချက်တွေတစ်ခုမှအကျိုးလွန်ခဲ့တာမရှိသလိုဖန်ဆီးခံဟွာဝေးကြီးရဲ့တမင်မှန်ဝင် နေကြီးခဲ့တဲ့သမီးမှန်ဝင်ကျူးနဲ့အပေါင်းပါ200ကိုစီဝါပိတ်ဆို့ခံထားရတဲ့အီရန်နဲ့ဆက်သွယ်ပတ်သက်ကြမှာစီးကားတွေချိုးဖောက်ခဲ့တဲ့အတွက်တင်းလာနေတော့ကနယူးယောက်မှာရာဇဝတ်မှု73မှုနဲ့အမေရိကန်ကဆွဲချက်တင်လိုက်တာဖြစ်ပါတယ်။ဟွာဝေးကုမ္ပဏီကကုန်သွယ်ဆိုင်ရာလိုအပ်ချက်တွေခိုးယူခဲ့ပြီးတော့ငွေကြေးမတမာမှုတွေရှိခဲ့တဲ့အပြင်တရားမျှတမှုကိုဟန်တာဖြစ်စေခဲ့တယ်လို့လည်းပြောပါတယ်။ဒီဇင်ဘာလအတွင်းမှာဟွာဝေးအကြီးအကဲမှန်ဝင်ကျိုးကိုကနေဒါအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးနောက်ပိုင်းအခုဟွာဝေးကုမ္ပဏီကိုတရားစွဲဆိုလိုက်တဲ့အတွက်တရုတ်နဲ့အမေရိကန်ကြားတင်းမာမှုတွေပို့ပြီးတော့မြင့်တက်လာနေပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA ကနေအင်္ဂါနေ့ညနေပိုင်းသတင်းတွေကိုဆက်လက်ကြည့်ကြပေးနေတာပါခင်ဗျာ။ကချင်ပြည်နယ်မှာတိဆောက်ဖို့ရှိနေတဲ့မြေဆုံဆဲကိုအရွယ်စားသေးလိုက်တာဒါမှမဟုတ်နေရာပြောင်းရွှေ့တိဆောက်တာလုပ်ဖို့အတွက်စဉ်းစားနေကြောင်းမြမအစိုးရတာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါရတယ်။တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိနေတာကြောင့်ဒေသခံတွေနဲ့မြန်မာနိုင်ငံနေရာအနက်အပြားကပြည်သူတွေရဲ့ကန့်ကွက်မှုတွေကြောင့်အမေရိကန်ဒေါ်လာ 3.6 ဘီလီယံအကုန်ကျခံတိဆောက်မဲ့မြေဆုံရေအားလျှပ်စစ်ဆဲကို2012ခုနှစ်မှာသမ္မတဦးသိန်းစင်အစိုးရကဆိုင်းငံ့ထားခဲ့တာပါ။ဆဲတိဆောက်မဲ့နေရာအောက်မှာငလျင်ကျောရှိနေတာဆဲအတွက်လိုအပ်တဲ့မိုးရေကန်ရဝန်းဒေသလိုအပ်တာကြောင့်ဒေသခံတွေထိခိုက်နေတာမဲ့အခြေအနေရှိနေတာစတဲ့ပြဿနာတွေကိုရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာမြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်ထွန်းကပြောကြားခဲ့ပါတယ်။မိုးရေကန်ရဝန်းဟာအကျယ်ဝန်းအားဖြင့်စစ်ကပူနိုင်ငံရဲ့နှစ်ဆလောက်ရှိမှဖြစ်တဲ့အတွက်ဒေသခံကြေးရွာသားတွေလုတ်ကန်စားတောက်မဲ့မြေတွေဆုံးရှုံးရမှာဖြစ်ကြောင်းအဲ့ဒါကအဓိကပြဿနာတစ်ခုဖြစ်နေကြောင်းနေပြည်တော်ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာသတင်းတောက်တွေကိုဦးတောင်ထွန်းကပြောပါတယ်။ဒါကြောင့်အစိုးရအနေနဲ့ဆယ်ရဲ့အရွယ်အစားကိုမူလကစီစဉ်ထားတာနဲ့သေပြီးတိဆောက်တာတခြားနေရာကိုရွှေ့ပြောင်းတိဆောက်တာဒါမှမဟုတ်ရင်းနှီးမြှုပ်နှံထားတဲ့တရုတ်အစိုးရကိုတခြားစီမံကိန်းတစ်ခုနဲ့အစားထုတ်လုပ်ကင်ဝင်ပြူတာစတဲ့တခြားရွေးချယ်စရာနည်းလမ်းတွေကိုဦးတောင်ထွန်းကတင်ပြခဲ့ပါတယ်။အစိုးရအနေနဲ့ဘယ်လိုပုံစံကိုပို့ပြီးလိုလားတဲ့ဆိုတာကိုတော့ဦးတောင်ထွန်းကထုတ်ပေါ်ပြောဆိုခဲ့ခြင်းမရှိပါဘူး။2011ခုနှစ်မြေဆုံဆဲတိဆောက်မဲ့အစီအစဉ်ကိုရပ်ဆိုင်းထားဒါကြောင့်တရုတ်နဲ့ဆက်ဆံရေးအဆင်မပြေမှုတချို့ရှိခဲ့တာမှာလက်ရှိအနယ်ဒီအစိုးရအနေနဲ့အင်းကြီးချင်းတရုတ်နဲ့ဆက်ဆံရေးပြေလည်နိုင်မဲ့နည်းလမ်းတွေကိုရှာဖွေနေကြောင်းလည်းဦးတောင်ထွန်းကပြောပါတယ်။ဦးတောင်ထွန်းရဲ့ပြောဆိုချက်ကိုတရုတ်နိုင်ငံရဲ့ဌာနကချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပေမဲ့မြေဆုံဆဲကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရနဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားကြောင်းအစိုးပိုင်းကပြောထားပါတယ်။တစ်ဖက်မှာလည်းမြန်မာနိုင်ငံဆိုင်ရာတရုတ်တာမကြီးကဆဲတိဆောက်မဲ့ကချင်ပြည်နယ်ကိုသွားပြီးဒေသခံနိုင်ငံရေးပါတီခေါင်းဆောင်တွေဘာသာရေးနဲ့လူမှုအသင်းအဖွဲ့တွေကအကြီးအကဲတွေနဲ့တွေ့ဆုံပြီးမြေဆုံဆဲဆောက်မဲ့ကိစ္စကိုထောက်ခံပေးကြဖို့ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမှာပဲ PRP ပြောဆိုခဲ့ပါတယ်
ကဘာတမအာဂဒီလိုက်စားမှုတိုက်ဖြတ်အခြေအနေတွေကိုစောင့်ကြည့်တဲ့ Transparency International အဖွဲ့ရဲ့ CPI လို့ခေါ်တဲ့နှစ်စဉ်ကဘာတမအာဂဒီလိုက်စားမှုတိုက်ဖြတ်ရေးအခြေအနေစစ်တမ်းထွက်ပေါ်လာရမှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း180ထဲမှာ132အဆင့်မှာရှိခဲ့ပြီးတော့ပြီးခဲ့တဲ့နှစ်ကအနေရှင်တော့အဆင့်20ကျသွားတာဖြစ်ပါတယ်သမတ်နှုန်းက29ရှိပြီးတော့ပြီးခဲ့တဲ့နှစ်က30ရှိခဲ့တာပါ။သမတ်နှုန်း3ညဆိုရင်အာဂတိလိုက်စားမှုအများဆုံးဖြစ်ပြီးတော့သမတ်နှုန်း100ဆိုရင်တော့အာဂတိလိုက်စားမှုအကင်းဆုံးဖြစ်ပါတယ်။အမေရိကန်ပြည်အောင်စုကလည်းပြီးခဲ့တဲ့နှစ်ကထက်စာရင်အဆင့်40ကျသွားတဲ့အတွက်ကမ္ဘာအာဂတိလိုက်စားမှုအကင်းဆုံးနိုင်ငံ20စီးရင်ထဲမှာမပါတော့ပါဘူး။ဒီတိုင်းသာဆက်သွားရင်ကမ္ဘာရေးမှာအဓိကပါဝင်နေတဲ့အမေရိကန်အတွက်စိုးရိမ်ရတဲ့အာဂတိလိုက်စားမှုပြဿနာရင်ဆိုင်ရနိုင်တယ်ဆိုပြီးတော့လေ Transparency International အဖွဲ့ကအမေရိကန်ဆိုင်ရာယာယီကိုယ်စားလှယ်ဇိုဝီတာကပြောပါတယ်။မြေကရဲ့တက်မှတ်နှုန်းက87ရှိပြီးတော့ပြီးတဲ့နှစ်တုန်းကတော့85ရှိခဲ့တာပါ။အာဂရိလိုက်စားမှုအကင်းဆုံးနိုင်ငံတွေကတော့ဒိမတ်နဲ့နယူးဇီလန်တို့ဖြစ်ပြီးတော့အာဂရိလိုက်စားမှုအများဆုံးနိုင်ငံတွေထဲမှာဆိုမာလီးယား၊ဆီးရီးယားနဲ့တောင်ဆူဒန်တို့ပါဝင်ပါတယ
်။အိန္ဒိယကာကွယ်ရေးဝန်ကြီးဟောင်းလည်းဖြစ်မြန်မာဒီမိုကရေစီအရေးကိုတက်ကြွစွာကူညီပံ့ပိုးပေးခဲ့သူလည်းဖြစ်တဲ့အိန္ဒိယဝန်ရည်နိုင်ငံရေးသမားကြီးဂျော့ချ်ဖာနန်ဒက်စ်ဟာဒီကနေ့အင်္ဂါနေ့မှာပဲကွယ်လွန်သွားပြီဖြစ်ပါတယ်။အသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ဂျော့ချ်ဖာနန်ဒက်စ်ဟာအယ်လ်ဇိုင်းမာမဉဏ်ချိုးရိုးနဲ့ရောဂါကိုကာလရှည်ကြာခံစားပြီးတဲ့နောက်မှာကွယ်လွန်သွားတာဖြစ်ပါတယ်။ဂျော့ချ်ဖာနန်ဒက်စ်ဟာမြန်မာနိုင်ငံမှာရှစ်လေးလုံးရေတော်ပုံတောင်းဆိုဆန္ဒပြမှုတွေနောက်ပိုင်း အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတဲ့ဒီမိုကရေစီရေးတွက်ကြလှူရှားသူចောင်းသားလူငယ်တွေကိုညူဒယ်လီမြို့ကသူ့ရဲ့နေအိမ်မှာနေထိုင်ခွင့်ပေးခဲ့တာရုံးခန်းဖွင့်ခွင့်ပေးတာစတဲ့အကူအညီတွေကိုပေးခဲ့သူတူဖြစ်ပါတယ်သူ့ရဲ့ကူညီပံ့ပိုးမှုတွေကြောင့်အိန္ဒိယလွှတ်တော်အတွင်းမှာရောလွှတ်တော်ပြင်ပမှာပါမြန်မာဒီမိုကရေစီအရေးကိုစိတ်ဝင်စားမှုကူညီပေးမှုတွေကိုတိုးမြင့်ရရှိလာခဲ့ပါတယ်ဆိုရှယ်လစ်ဝါဒကိုယုံကြည်သူဂျော့ချ်ဖာနန်ဒက်စ်ဟာ1980ခုနှစ်တည်းကစလို့အိန္ဒိယနိုင်ငံမှာအလုံသမားအခွင့်အရေးတွေကိုဥဆောင်လှုပ်ရှားခဲ့သူဖြစ်ပြီးဂျနတာဒါပါတီရဲ့ခေါင်းဆောင်တဦးအဖြစ်တာဝန်ထမ်းဆောင်ခဲ့သလိုနောက်ပိုင်းမှာသူ့ကိုယ်ပိုင်စမတာပါတီကိုတည်ထောင်ခဲ့ပါတယ်ဂျော့ချ်ဖာနန်ဒက်စ်ဟာအိန္ဒိယနိုင်ငံရဲ့ကာကွယ်ရေးဝန်ကြီးအဖြစ်1998ခုနှစ်ကနေ2004ခုနှစ်တည်းတာဝန်ထမ်းဆောင်ခဲ့သလိုဆက်သွယ်ရေးဝန်ကြီးစက်မှုဝန်ကြီးနဲ့မြေထားဝန်ကြီးစတဲ့အစိုးရဝန်ကြီးတာဝန်တွေကိုလည်းအသီးသီးထမ်းဆောင်ခဲ့ပါတယ်။ဂျော့ချ်ဖာနန်ဒက်စ်ဟာမြန်မာဒီမိုကရေစီအရေးတင်တာမကဘဲတိဘက်လူမျိုးတွေရဲ့ဒီမိုကရေစီအရေးလှုပ်ရှားမှုကိုလည်းတက်ကြွစွာကူညီပေးခဲ့သူတူဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံမှာဘာသာရေးပုတ်ခတ်စော်ကားမှုနဲ့တည်ရန်ကြခံထားရတဲ့ခရီးရန်ဘာသာဝင်အမျိုးသမီးကိုအမှုကနေလွတ်ငင်းခွင့်ပေးဖို့အဆုံးဖြတ်ချက်ကိုတရားရုံးကဒီနေ့မှပဲထပ်မံပြီးတော့တည်ပြုလိုက်ပါတယ်။ခရီးရန်အမျိုးသမီးအိုင်ရှာဘီဘီရဲ့အမှုကိုပြန်လည်စဉ်းစားပေးဖို့ရှောက်လဲချက်ကိုတင်သွင်းခဲ့တဲ့ရှိနေတွေရဲ့တင်ပြချက်ကဂျီနက်ဆီယာမရှိတဲ့အကြောင်းတရားသူကြီး၃ယောက်ပါတဲ့တရားရုံးချုပ်ကဆုံးဖြတ်လိုက်တဲ့အတွက်အိုင်ရှာဘီဘီအနေနဲ့နိုင်ငံကနေထွက်ခွာခွင့်ရရမှာဖြစ်ပါတယ်။အောက်တိုဘာလ31ရက်နေ့မှာချမှတ်လိုက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ပြင်ဆင်ရင်းနဲ့ဘီဘီကိုတည်တံ့ချမှတ်ရေးအစ္စလာမစ်အစိုးရတွေကတောင်းဆိုထားတာပါ။တည်တံ့ချမှတ်ခံထားရတာရှင်းနေရှိပြီဖြစ်တဲ့ဘီဘီဟာလျှို့ဝှက်နေရာတစ်ခုမှာဖခန့်ထားတာကနေပြီးတော့အခုတော့နိုင်ငံကနေထွက်ခွာခွင့်ရမယ်အပြင်ကနေဒါနိုင်ငံမှာခိုလုံခွင့်ရပြီးတော့နေထိုင်နေတဲ့သမီးဖြစ်သူနဲ့လည်းပြန်ဆောင်ရမှာပါ။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကုဇော်ဝင်းလိုင်နဲ့မအီတန်းစင်တို့ကကြေညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မနာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပထမဆုံးလှုပ်ဆောင်ချက်တစ်ခုနဲ့စတင်လိုက်ပြီဖြစ်ပါတယ်။ဒီလိုစတင်လိုက်တဲ့အချိန်မှာပဲတက်မရော်ဒါလွတ်တော်ကိုစလဲရီကကန့်ကွက်တာနဲ့လည်းရင်ဆိုင်ခဲ့ရပါတယ်။ကန့်ကွက်တဲ့အထက်မှာပါတဲ့တက်မရော်ဒါကိုစလဲတဦးကတော့ဖွဲ့စည်းပုံပြင်ဆင်ဖို့ကိုကန့်ကွက်တာမဟုတ်ပဲလှုပ်ထုံလှုံနေကိုကန့်ကွက်တာဖြစ်တယ်လို့ပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်မတ်မေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးနဲ့ပတ်သက်ပြီးမကွေးတိုင်းမဲဆန္ဒနယ်အမှတ်လေးက NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကဒီကနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်အစည်းအဝေးမှာအရေးကြီးအစိုးတရအနေနဲ့တင်သွင်းခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေစိုးလင်စွာပြင်ဆင်နိုင်ရေးအတွက်ဥပဒေပြင်ဆင်ရေးကော်မတီတရဖွဲ့ဖို့အစိုးတင်သွင်းတာဖြစ်ပြီးလက်ရှိတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတာတွေပါနေတာကြောင့်ပြင်ဆင်ရေးကိစ္စတင်ပြရတာဖြစ်တယ်လို့ဦးအောင်ကြည်ညွန့်ကပြောဆိုသွားပါတယ်
။ဒီမိုကရေစီစံနှုန်းများနဲ့ညီညွတ်ချင်းမရှိသေးတဲ့ပြဋ္ဌာန်းချက်တွေရှေ့နောက်ညီညွတ်ချင်းမရှိဘဲကွဲလွဲဆန့်ကျင်နေတဲ့ပြဋ္ဌာန်းချက်တွေပြည်တွင်းငြိမ်းချမ်းရေးအတွက်မရှိမဖြစ်လိုအပ်တဲ့စစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုထူထောင်ရေးအတွက်အဟံအတားဖြစ်နေတဲ့ပြဋ္ဌာန်းချက်တွေပါတီစုံဒီမိုကရေစီစနစ်ကိုဖော်ဆောင်ရမှာအဟံအတားဖြစ်စေတဲ့ပြဋ္ဌာန်းချက်တွေအပြန်အလှန်ထိန်းကျောင်းရမယ်ဒီမိုကရေစီမနိုင်ကြီး၃ရပ်အားတစ်ဖက်ဆောင်းနှင်းဖြစ်စေတတ်တဲ့ပြဋ္ဌာန်းချက်တွေနိုင်ငံသားများရဲ့တန်းတူညီမျှမှုကိုအကာအကွယ်ပေးနိုင်ခြင်းမရှိတဲ့ပြဋ္ဌာန်းချက်များနဲ့ရွေးကောက်ပွဲများလွတ်လပ်၍တရားမျှတရေးကိုထိခိုက်နိုင်တဲ့ပြဋ္ဌာန်းချက်များရှိနေသေးတာကိုလေ့လာစီစဉ်တွေ့ရှိရပါတယ
်ဒီမိုကရေစီစနစ်နဲ့တောင်းနိုင်ဖို့2008ဖွဲ့စည်းပုံအခြေခံဥပဒေမှာလိုအပ်ချက်တွေရှိနေတဲ့အပြင်2013ခုနှစ်က NLD ဦးဆောင်ပြီးလူမှုသဘောထားကောက်ခံနာမှာ69ရာခိုင်နှုန်းသောတိုင်းရင်းသားပြည်သူတွေကပြင်ဆင်လိုတဲ့ဆန္ဒရှိတယ်လို့လည်းဦးအောင်ကြည်ညွန့်ကထည့်သွင်းပြောဆိုသွားခဲ့ပါတယ်။ဒီအရေးကြီးအဆိုတင်ပြတဲ့အပေါ်တက်မတော်တာလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မယ်ဆိုရင်ပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီလှုပ်ဆောင်ရမှာဖြစ်တဲ့အတွက်အခုအဆိုတင်တာမှာလှုပ်ထုံးလုံနည်းနဲ့မကိုက်ညီတာကြောင့်ကန့်ကွက်တာဖြစ်တယ်လို့ဦးဆောင်ကန့်ကွက်သူတဦးဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ကလွှတ်တော်အစည်းအဝေးအတွင်းမှာပြောဆိုသွားပါတယ်
။ကျွန်တော်တို့အခုလွှတ်တော်ကိုယ်စားလှယ်အားလုံးဟာကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်195ဇာတ်လမ်းမှာပါတဲ့အတိုင်းဒါဂရိတ္တစာပြုထားကြသူတွေဖြစ်ပါတယ်။ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ထိမ့်ကာကွယ်စောင့်ရှောက်ပါမည်။နိုင်ငံတော်ဥပဒေပြောင်းလဲလေးစားလိုက်နာပါမည်ဆိုပြီးတော့ဂရိတ္တစာပြုထားကြသူဖြစ်ပါတယ်။ဒီလိုနိုင်ငံတော်ရဲ့ဥပဒေပြည်ပတာဝန်ကိုအဓိကလှုပ်ဆောင်ကြတဲ့လွှတ်တော်ကိုယ်စားလှယ်တွေဟာမိမိရဲ့လှုပ်ဆောင်ချက်တွေကို ဥပဒေနဲ့ညီဆောင်းနိုင်မှုအတွက်ကိုများစွာအရေးကြီးပါတယ်ဥပဒေကိုကျော်လွန်လှုပ်ဆောင်တာဥပဒေကိုလက်တလုံးများလှုပ်ပြီးတော့မှလှုပ်ဆောင်တယ်ဆိုလို့ရှိရင်တော့ပေါ်ထွက်လာမယ့်
ညီကုန်းချုပ်ပါညီကုန်းချုပ်ပ
ါပေါ်ထွက်လာမယ့်အကျိုးရလဒ်တရားလဲမန်ကန်ကောင်းမှာမဟုတ်ဘူးနဲ့အဂတိတရားတွေနဲ့မကင်းတဲ့အကျိုးရလဒ်တွေဖြစ်မှာပဲဒါကြောင့်မလို့ကျွန်တော်တို့ကတော့လုံထုံးလုံနေတဲ့အညီသာဆောင်းသိမ့်ပါတယ်လုံထုံးလုံညီကိုကျော်လွန်တဲ့အမျိုးမလို့သိမ့်မှာကြောင်းတင်ပြအပ်ပါတယ်
ဗမှုချုပ်မမောင်ကအဲ့ဒီလိုတင်ပြပြီးတဲ့နောက်ပြောင်စုလွတ်တော်နိုင်ကဥတီခွန်မြတ်ကထပ်မံရှင်းလင်းပြောဆိုခဲ့ပြီးတင်ပြချက်ကိုလွတ်တော်ကလက်မခံဘူးလို့လည်းပြောဆိုလိုက်ပါတယ်အဲ့ဒီလိုပြောပြီးချိန်မှာပဲတမတော်သားလွတ်တော်ကိုယ်စားလှယ်အားလုံးမတိတ်ထရက်တာကြောင့်ဥတီခွန်မြတ်ကအဲ့ဒါဘာသဘောလဲခမားလို့မေးပါတယ်အဲ့ဒီပေါ်တမတော်သားလွတ်တော်ကိုယ်စားလှယ်တွေဘက်ကပြန်ပြောတာကိုရုတ်တံထုံလင်းချက်မှာရှင်းရှင်းလင်းလင်းမကြားခဲ့ရပါဘူးအဲ့ဒီနောက် NLD လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်လွှတ်တော်ဥပဒေချမ်းကော်မတီအတွင်းရေးမှူးလည်းဖြစ်တဲ့ဒေါက်တာမြတ်ညာနာဆိုကအခုလိုအဆိုတင်သွင်းတာဟာဥပဒေအရကောလုံထုံးလုံနည်းအရပါညညွတ်တယ်လို့ပြန်လည်ဆွေးနွေးခဲ့ပါတယ်။အဲ့ဒီနောက်မတက်ရက်နေတဲ့တမတော်သားလွှတ်တော်ကိုယ်စားလှယ်တွေထိုင်ပေးဖို့လွှတ်တော်နိုင်ကကပန်ကြားပြောဆိုပြီးကန့်ကွက်သူရှိတဲ့အတွက်ဆက်ခလုံးနှိတ်ကမဲခွဲဆုံးဖြတ်ပြီးတဲ့နောက်ရလက်ကိုနိုင်ကဥတီခွန်မြတ်ကအခုလိုကြေညာသွားခဲ့တာပါ
။အဆိုထောက်ခံမယ်394မဲကံကွယ်ဆန္ဒမဲ18မဲဂျားနေမဲ3မဲဖြစ်ပါတယ်ပြည်တော်စုလွတ်တော်ကိုယ်စားလှယ်စုစုပေါင်း659ဦးရှိတဲ့အတွက်3ပုံ2ပုံက919ဦးဖြစ်ပါတယ်ထောက်ခံသူ3ပုံ2ပုံနဲ့အထက်ရရှိတဲ့အတွက်ဥအောင်ကြည်ညွန့်ရဲ့အရေးကြီးအဆိုကိုလွတ်တော်ကလက်ခံဆွေးနွေးရန်တဘောတူအတည်ပြုကြောင်းကြေညာပါတယ်
ဒီဆိုကိုဆွေးနွေးမဲ့သူတွေအနေနဲ့ဇန်နဝါရီလ31ရက်နေ့နောက်ဆုံးထားစာရင်းသွင်းဖို့လွှတ်တော်နာယကကပြောဆိုလိုက်ပြီးလာမယ့်ဇန်နဝါရီလ1ရက်နေ့မှာပြည်တော်စုလွှတ်တော်အစည်းအဝေးတွေပြန်လည်ကျင်းပသွားမယ်လို့ကြေညာသွားခဲ့ပါရှင်
။မမီခတင်ပြသွားတော့ပါရှင်။ခုတစ်ဆက်ထဲဖွဲ့စည်းပုံပြင်ဆင်ရေးနဲ့ဆိုင်တဲ့သတင်းနောက်တစ်ပုဒ်တင်ပြပါောင်းမယ်။ပြည်တော်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်နိုင်ရတဲ့ပူးပေါင်းကော်မတီတရက်ဖွဲ့စည်းရေးအဆိုကို NLD ပါတီကတင်တွင်းတာနဲ့ပတ်သက်ပြီးအဲ့ဒီအဆိုတင်တွင်းပုံအပေါ်တက်မရော်တာလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်တာနဲ့ပတ်သက်ပြီးတော့အမြင်အမျိုးမျိုးရှိနေပါတယ်။ဒီအမြင်တွေကတော့ VOA မြန်မာပိုင်းရဲ့တင်ဆက်ထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့တင်ပြတဲ့အရေးကြီးဆိုတဲ့ပတ်သက်ပြီးကမ္ဘောဒါလွှတ်တော်ကိုယ်စားလှယ်တဦးကဒါဟာလုံထုံးလုံနည်းနဲ့ကိုက်ညီမှုမရှိကြောင်းတင်ပြခဲ့တဲ့အပေါ်မှာမတူကွဲပြားတဲ့အမြင်တွေရှိနေတာပါမြန်မာနိုင်ငံရှေ့နေများကွန်ရက်ကတရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးကဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆိုရင်ကမ္ဘောဘက်ကတင်ပြချက်ဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်းစနစ်ပါအချက်တွေနဲ့ကိုက်ညီကြောင်းအခုလိုပြောပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နေတယ်ဆိုရင်เนาะဒီ20ရာနှုန်းသောဒီကိုတော့ကိုယ်တည်းရေကနေပြီးတော့ဥရေချမ်းတရားပြင်ပြရတယ်နော်အဲ့ဒီဥရေချမ်းမှာဘာမှမပါဘူးနော်ပစိုံပြင်ဆင်ရေးကိစ္စတခုလည်းပဲရှိရတယ်ညီလာတရားတရားမှာရောအဲ့ဒါတော့ဟုတ်တယ်ရဟုတ်ကဲ့ပြောတာပြူပေါင်းကော်မတီဖွဲ့လို့မဟုတ်ဘူးဒါကပစိုံချောင်းတွေပြင်ဖို့တည်းဒီကနေ့တော့အမှာပဲနော်ဒါမဲ့မျိုးသားလူမျိုးပေါ်တဲ့ကဟိုခြေသေးတဲ့ဖြစ်စဉ်တွေပူပေါင်းကော်မတီပြင်ကြတယ်လို့ဖြစ်နိုင်တာပေါ့နော်
တရားလွတ်တော်ရှေ့နေဥမမောင်ဝင်းကတော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပထမခြေလှမ်းဖြစ်တာကြောင့်ဒီဆိုတင်ပြချက်ဟာလုံထုံးလုံနည်းနဲ့ကန့်ညီမှုရှိတယ်လို့မြင်ကြောင်းပြောပါတယ်။
လုံထုံးလုံနည်းနဲ့ဟိုဟာတိုက်ညီပါတယ်။ဟိုအဲ့ဒီအဆင့်ကိုတွားဖို့အတွက်ဒါပနာမဒီဟာဖွဲ့စည်းပုံခြေရာဥရပြင်ဆင်ဆိုတင်မှုဖွဲ့လိုက်တဲ့အဖွဲ့ပါတယ်။ဒီပက္ခကန့်ွက်တာကတော့စောတယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဒါလေးပြင်မယ်ဆိုတာကိုသူတို့ဆိုပြုလာတဲ့အချိန်ကျတော့မှကန့်ကွက်လို့ရပါတယ်ကန့်ကွက်ခြင်းပေါ့နော်ဒီပနာမဒီဥစ္စာဒါဖွဲ့စည်းပုံခြေရာဥပဒေပြင်းရင်းမပြင်းရေးဆိုတဲ့အပိုင်းလေးစပြီးတော့ဟိုခြေလမ်းဖလီရာတစ်ဖြစ်တဲ့အဆင့်နဲ့ရှိသေးတာကိုကန့်ကွက်တာတော့စက်ကတော့နည်းနည်းလေးဆန်းနာတိုးတယ်လို့ထင်ပါတယ်ဟုတ်ကဲ့
နိုင်ငံရေးလေးလာတုံးသက်သူဒေါက်တာရမျိုးသိန်းကတော့နှစ်ဖက်စလုံးကလုံထုံးလုံနည်းနဲ့ကိုက်ညီမှုရှိကြောင်းတုံးသက်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုနှစ်ဖက်စလုံးကလိုလားတယ်ဆိုရင်လုံထုံးလုံနည်းအပေါ်မှာအငင်းမပွားပဲပူးပေါင်းဆောင်ရွက်တင်ကြောင်းပြောပါတယ်
ဟိုဒီပူးပေါင်းကော်မတီထဲမှာဟာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတို့တော်ကိုယ်စားလှယ်ပါမယ်တက်မတော်သားလှုပ်တော်ကိုယ်စားလှယ်ပါမယ်တိုင်းသားဒီလှုပ်တော်ကိုယ်စားလှယ်တွေပါမယ်နောက်ပြည်တော်စုဆိုင်ရာတွေဖွဲ့စည်းပါတီကလှုပ်တော်ကိုယ်စားလှယ်ပါမယ်အားလုံးပါဝင်တဲ့ပူးပေါင်းကော်မတီတရက်ကိုဖွဲ့စည်းဖို့ကြည့်ရတယ်လို့ကျွန်တော်မြင်တယ်။အဲ့ဒီအပေါ်မှာဟလာဒီဟိုသမောသားဒီလူတော်ကိုယ်စားလှယ်တွေကဒါဟာလုံထုံးလုံနည်းနဲ့မညီဘူးဆိုတဲ့ဘက်ကနေပြီးတော့အမြင်တော်တာကွဲလွဲတယ်လို့ကျွန်တော်အဲ့လိုတုံ့ပြန်တယ်။ဒီအမြင်တော်တာကွဲလွဲမှုကိုနှစ်ဖက်အကြားမှာနှိမ့်နိုင်ရှုံးပြီးတော့အဖြေရှာနိုင်တဲ့ရိုင်းကြောင်းတစ်ခုပေါ်လာနိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီလိုမဟုတ်ဘဲနဲ့နှစ်ဖက်အကြားမှာ သဘောထားတင်မှမှုတွေဖိကြိုက်တွေ့မှုတွေဆက်ပြီးတော့ဖြစ်နေမယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီကြောင်းလဲတော့ကိုတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ကိုကျော်လွှားနိုင်မှုအတော့မှာရောအခန့်အသာဖြစ်လာမှာကိုစိုးရိမ်ပြန်ရှိတယ်
ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာပူးပေါင်းကော်မတီဖွဲ့စည်းရေးအစိုးကိုဆက်လက်ဆွေးနွေးရေးအတွက်ဆက်ကလုတ်တုံးပြီးလျှို့ဝှက်မဲခွဲဆုံးဖြတ်ရမှာမဲမပေးသူ189ဦးရှိခဲ့တာကြောင့်တက်မော်တာလွှတ်တော်ကိုယ်စားလှယ်တွေအားလုံးမဲမထည့်ကြဘူးလို့သုံးသပ်တာတွေရှိပါတယ်။ဒီအခြေအနေပေါ်မှာဒေါက်တာရံမျိုးသိန်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဟိုကျွန်တော်စိုးရိမ်တာတစ်ခုကတော့နော်တက်မော်တာလွှတ်တော်ကိုယ်စားလှယ်တွေကမဲခွဲတဲ့နေရာမှာမဲလုံးဝမပေးခဲ့တာကိုကြည့်ရင်သူကလုံငန်းစင်ကြီးထဲမှာပူပေါင်းပါဝင်မှာမဟုတ်ဘူးလို့အချက်ပြလိုက်တာများဖြစ်မလားလို့တော့ကျွန်တော်အစိုးရနေဟိုကတကယ်လို့ဟလာဒီပူပေါင်းကော်မတီတရက်ကိုဖွဲ့စည်းပြီးတော့ဟလာပြည်တော်ချင်းတို့ကဆောင်ရွက်တဲ့အချိန်မှာတက်မော်တော်တက်တော်ကိုယ်စားလှယ်တွေကပူပေါင်းပါဝင်တာမျိုးမလုပ်တာမျိုးနော်ပူပေါင်းပါဝင်လို့ငင်းဆန်တာမျိုးဖြစ်လာရင်အဲပို့ပြီးတော့ထိတ်ကြိုက်တွေ့လာမယ်ပို့ပြီးတော့တင်းမာမှုတွေဖြစ်လာမယ်ဆိုရင်ဒီအရှက်ဘက်ခေါင်းဆောင်တွေနဲ့ဆက်ဘက်ခေါင်းဆောင်တွေအားမှာလဲကြုံကြည်မှုထားနိုင်မှုတိဆောက်ရေးဟာပို့ပြီးတော့စိုးရိမ်လာနိုင်စရာရှိတယ်လို့မြင်တယ
်ဒီလိုအခြေအနေတွေကြောင့်ပူပေါင်းကော်မတီမဖော်ဆောင်ခင်မှာရက်ဘက်ခေါင်းဆောင်တွေနဲ့စစ်ဘက်ခေါင်းဆောင်တွေအကြားမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးပြီးသဘောတူညီချက်တရားရအောင်အရင်ဆုံးဆောင်ရွက်ဖို့ရည်ရည်ကြီးလိုအပ်နေကြောင်းဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
သောတာရှင်များရှင်နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဟာချင်းပြည်နယ်ခီးစဉ်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားမယ်ဆိုတာထပ်မံပြောဆိုပြန်ပါတယ်။တကယ်တမ်းတော့ဖွဲ့စည်းပုံပြည်ရေးဟာ NND အစိုးရရဲ့ရွေးကောက်ပွဲဂတိကဝတ်တစ်ခုပါ။အခုအာဏာရလို့၃နှစ်ထဲဝင်လာတဲ့အချိန်ဒီဂတိကိုအကောင့်ထဲမဖို့နိုင်ဖြစ်ရတာကဘာကြောင့်ပါလဲ ?NND အစိုးရအတွက်ဘာတွေအခက်အခဲရှိနေပါသလဲ?လက်ရှိနိုင်ငံရေးလက်တွေ့အရဒီဂတိဖော်ဆောင်နိုင်မဲ့ဖြစ်နိုင်ကြရောရှိပါသလား?လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်ကို VOA မြန်မာပိုင်းကိုပေးပို့နိုင်ပါတယ်ရှင်။ VOA ရဲ့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကတော့1-232-382-999လေးဖြစ်ပါတယ်ရှင်။အင်္ဂါညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါသေးရှင်။
VOA American အသံရဲ့ Daily Line အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00 Daily Line ဆွေးနွေးခန်းအစီအစဉ်မှာပါဝင်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ပြည်တွင်းသတင်းတစ်ပုဒ်ဆက်ပါအောင်မယ်။တရားလွှတ်တော်ရှင်နေကြီးဦးကိုနီနဲ့အငားရင်မောင်းကိုနေဝင်းတို့ကွယ်လွန်သွားတာဟာမြန်မာနိုင်ငံအတွက်ဆုံးရှုံးမှုဖြစ်ပြီးအမှန်တရားပေါ်ပေါက်အောင်ကြိုးပမ်းဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။ဦးကိုနီနဲ့ကိုနေဝင်းတို့ကွယ်လွန်သွားတဲ့နှစ်နှစ်ပြည့်အချိန်မှအဖြစ်ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားကိုပေးပို့တဲ့တဝန်လွှာထက်မှအဲ့ဒီလိုတိုက်တွန်းထားတာပါ။ဒီကနေ့အခမ်းအနားကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
တရားလွှတ်တော်ရှင်းနေဦးကိုနီနဲ့အငားရင်မောင်းကိုနေဝင်းတို့ရန်ကုန်ပြည်ပဆိုင်ရာလေစိတ်လူမြင်ကွင်းမှာလောက်ကျန်တက်ဖြတ်ခံရပြီးကွယ်လွန်သွားတဲ့နှစ်နှစ်ပြည့်ခန္ဓာကိုရန်ကုန်မြို့တော်ဝင်နှင်းစီမှာကျင်းပပြုလုပ်တာပါခန္ဓာကိုနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်ဆန်းစုကြည်ကတဝန်လွှာပေးပို့ခဲ့ပြီးတဝန်လွှာမှာတော့ဦးကိုနီနဲ့ကိုနေဝင်းကွယ်လွန်တာဟာမြန်မာနိုင်ငံအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပြီးအမှန်တရားပေါ်ပေါက်ဖို့တက်ဆိုင်သူတွေကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ
်ဆရာဦးကိုနီနဲ့အမှန်တရားနဲ့တရားမျှတမှုအတွက်အသက်ပေး၍နမူနာမျှဆောင်ရွက်ခဲ့သည့်ကိုနေဝင်းတို့ကိုဆုံးရှုံးရခြင်းမှာမြန်မာနိုင်ငံအတွက်ကြီးမားသည့်ဆုံးရှုံးမှုဖြစ်ပါသည်။၎င်းတို့ကြာဆုံးခဲ့သည့်မှာယနေ့ဆိုရင်နှစ်နှစ်တိုင်ခဲ့တော်လဲကျမနှင့်အားလုံးက၎င်းတို့၏မိသားစုများနှင့်ထက်တူတတိယအောင်မြင်ရရှိပါသည်။မြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးနှင့်တရားမျှတမှုထိုင်မာစွာတည်ဆောက်ရ၌စိန်ခေါ်မှုတွေကိုဝိုင်းဝန်းစ조사ဖြင့်ရှင်းရင်အသက်သွတ်သွားခဲ့သည့်ဆရာဦးကိုနေနှင့်ကိုနေဝင်းတို့အတွက်အမှန်တရားအမြန်ဆုံးပေါ်ထွက်လာဖို့အရေးတက်ဆိုင်သူများအားလုံးမှဝိုင်းဝန်း조반ကြဖို့တိုက်တွန်းပါသည
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပေးပို့တဲ့တောင်းလာကိုဒေါက်တာနှင်းအေးကိုကဖတ်ကြားသွားတာပါဒီကနေ့ပွဲကတော့ဘာသာပေါင်းစုံကတန်ဃာတော်နဲ့လူပုဂ္ဂိုလ်တွေပါဝင်နိုင်ငံတန်မတ်တွေပါတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးစကော့မာစီရဲ့ကဥက္ကဋ္ဌကြီးစူးစမ်းခဲ့တယ်လို့မြန်မာနိုင်ငံလူနိုင်ငံသားတွေစူးစမ်းပြီးပို့မျှော်လင့်နေပါတယ်
။ Ukoni worked his entire life to promote reform, to end discrimination.
ဥက္ကဏီယာနှိမ်ချခွဲခြားမှုပပျောက်ရေးနဲ့တရားမြတ်တာရေးအတွက်ဘဝတစ်လျှောက်လုံးစူးစမ်းလုပ်ကိုင်လာတဲ့သူဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်မြန်မာနိုင်ငံမှာ3နှစ်ကြာနေခဲ့တဲ့အတွေ့အကြုံအရပြောရမယ်ဆိုရင်ဥက္ကဏီစူးစမ်းလှုပ်ဆောင်ခဲ့တဲ့တရားမြတ်တာမှုလမ်းစဉ်တွေအတိုင်းမြန်မာနိုင်ငံသူနိုင်ငံသားတွေစက်ပြီးစူးစမ်းလှုပ်ဆောင်သွားကြမယ်လို့ယုံကြည်ပါတယ
်။ဥက္ကဏီယာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယာတို့ကိုဖော်ဆောင်ခဲ့သူလို့ NLD ရဲ့ထိပ်ပိုင်းခေါင်းဆောင်တူဖြစ်သူဦးဝင်းထိန်ရဲ့တန်ရာတကွေ့စာအုပ်မှာရေးသားထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့စူးစမ်းခဲ့တဲ့အတွက်အခုလိုလှုပ်ကြံတက်ဖြတ်ခံရလို့ယူဆသူတွေလည်းရှိပါတယ်။ဥက္ကဏီနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုပြန်ကြားရေးအတွင်းရေးမှူးစာရေးဆရာမွန်ရအောင်ရှင်ကအခုလိုမှတ်ချက်ပြုပါတယ်
။ရှောက်ကိုရီးယားအမျိုးသားကဖြစ်တဲ့ပြည်သူလူထုကမကြိုက်တဲ့ဒီမိုကရေစီစံချိန်စံညွတ်နေတယ်လည်းမကြိုက်နေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဒီဇိုင်းမှမှစတင်ပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆိုင်တဲ့
ဒီကနေ့ပွဲမှာဥက္ကဏီနဲ့ကိုနေဝင်းတို့ရဲ့မိသားစုတွေအစုံလင်တက်ရောက်ခဲ့ကြပါတယ်။ဥက္ကဏီကိုလေစိတ်မှလှုပ်ကြံတက်ပြတ်မှုမှာပါဝင်ပတ်သက်တယ်လို့ဆွဆဲခံထားသူတွေရဲ့အမှုကတော့အခုလာမယ့်ဖေဖော်ဝါရီ1ရက်နေ့မှာနှစ်ဖက်ရှင်နေတွေလျှောက်လဲချက်ပေးကြတော့မှာဖြစ်ပါတယ်။အမှုမှာပူပေါင်းကြံစီသူလို့သတ်မှတ်ပြီးတရားခံပြေးဖြစ်ကြေညာခံထားသူအောင်ဝင်းခံကတော့အခုနှစ်နှစ်ပြည့်တဲ့အချိန်ထိဖမ်းဆီးရမိခြင်းမရှိသေးပါဘူးခင်ဗျာ
။ကိုထအောင်ခမရှင် VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နိုင်မှာ Asia Set 7ဂျူရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ထိုင်နေမကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါဦး။
ဗင်နီဇွလားဆိုရပိုင်းရေနံကုမ္ပဏီကိုသမ္မတဒေါ်နယ်ထရမ့်အစိုးရကပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပြီးဒါဟာဗင်နီဇွလားပြည်သူတွေရဲ့ပိုင်ဆိုင်မှုကိုထင်းထင်းထားလို့တဲ့အတွက်လှုပ်ဆောင်ခြင်းဖြစ်ကြောင်းပြောပါတယ်။သမ္မတနီကိုလတ်စ်မဒူရိုအစိုးရလက်အောက်မှာဗင်နီဇွလားပြည်သူတွေဟာဖိနှိပ်ချုပ်ချယ်မှုတွေနဲ့စီးပွားရေးအကြက်တဲတွေကိုအလုံလောက်ခံစားကြရပြီးဖြစ်ကြောင်းအမေရိကန်မျိုးသားလူမျိုးရေးအကြံပေးဂျွန်ဘိုလ်တွန်ကတင်းနှင်းလာနေမှာပြောပါတယ်။ကချင်ပြည်နယ်မှာတိဆောက်ဖို့ရှိနေတဲ့မြစ်ဆုံဆဲကိုအရွယ်အစားသေးလိုက်တာဒါမှမဟုတ်နေရာပြောင်းရွှေ့တိဆောက်တာလုပ်ဖို့အတွက်စဉ်းစားနေကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကအင်ကန်နေမှာပြောပါတယ်။တဘာဝပုံဝန်ကျင်ထိခိုက်မှုတွေရှိနေတာကြောင့်ဒေသခံနေနဲ့မြန်မာနိုင်ငံအနှံ့ပြားကအများပြည်သူတွေရဲ့ကန့်ကွက်မှုတွေကြောင့်အမေရိကန်ဒေါ်လာ 3.6 ဘီလီယံအကုန်ကျခံတိဆောက်မဲ့မြစ်ဆုံရေအားလျာစစ်ဆဲကို2011ခုနှစ်ကသမ္မတဦးသိန်းစိန်အစိုးရလက်ထက်မှာစိုက်ငံ့ထားခဲ့တာဖြစ်ပါတယ်။ကဘာတဝန်းအာဂတိလိုက်စားမှုတိုက်ဖြတ်ရေးအခြေအနေတွေကိုစောင့်ကြည့်နေတဲ့ Transparency International အဖွဲ့ရဲ့ CPI ခေါ်တဲ့နစ်စင်ကမ္ဘာတဝန်းအဂတိလိုက်စားမှုအခြေအနေစစ်တမ်းထွက်ပေါ်လာတာမှာမြန်မာနိုင်ငံဟာနိုင်ငံပေါင်း180တဲက132အဆင့်နဲ့ပြီးခဲ့တဲ့နှစ်ကနဲ့နှိုင်းယှဉ်ရင်အဆင့်2ဆင့်ကျသွားတာဖြစ်ပါတယ်။တမန်နုံ29ရှိပြီးပြီးခဲ့တဲ့နှစ်ကတော့30ရှိခဲ့တာဖြစ်ပါတယ်။အိန္ဒိယကဝေးဝန်ကြီးဟောင်းလည်းဖြစ်မြန်မာဒီမိုကရေစီရေးကိုတက်ကြွစွာကူညီပေးခဲ့သူလည်းဖြစ်တဲ့ဝိုင်းရင်းနိုင်ငံရေးသမားကြီး George Fernandez ဟာဒီကနေ့အင်္ဂါနေ့မှာပဲကွယ်လွန်သွားပြီဖြစ်ပါတယ်။အသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ George Fernandez ဟာ Alzheimer မှတ်ဉာဏ်ချိုးရိုးနဲ့ယောဂါကိုကာလရှည်ကြာခံစားရပြီးတဲ့နောက်မှာကွယ်လွန်သွားတာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုစော်ဝင်းလိုင်းကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မှုကမဆုမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်။ VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11883ည၊လိုင်းဒိုမီတာ51 kHz 9339နဲ့လိုင်းဒိုမီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးသွားအောင်ပါပါ။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။
This program has come to you from the Voice of America, Washington.